တရုတ်နိုင်ငံယူနန်ပြည်နယ်ကျေကောင်မြို့တဲကမြန်မာကုန်စည်ပို့ဆောင်ရေးဂိတ်တွေကိုတရုတ်နိုင်ငံသားတွေအစုရှယ်ယာမပါရင်ပိတ်ပစ်မယ်အကြောင်းသတိပေးချက်ကိုယာယီရွှေ့ဆိုင်းလိုက်တဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။မြန်မာနိုင်ငံနဲ့နယ်စပ်တရုတ်နိုင်ငံကျေကောင်မြို့တဲကမြန်မာကုန်စည်ပို့ဆောင်ရေးလုပ်ငန်းတရာချုပ်ကိုတရုတ်နိုင်ငံသားအစုစပ်50ရာခိုင်နှုန်းမပါရင်စေရအတွင်းလုပ်ငန်းတွေရပ်ဖို့ပြီးခဲ့တဲ့လကုန်ပိုင်းကကြေညာထားတဲ့ညွှန်ကြားချက်ကိုကယောဂဖြစ်နေရာကြောင်းရွှေ့ဆိုင်းလိုက်ကြောင်းယူနန်ပြည်နယ်တောင်ရှိသူတွေကအသိပေးခဲ့တာပါယူနန်ပြည်နယ်တောင်ရှိသူတွေသတ်မှတ်ထားရဲ့ရပ်ပြေးခဲ့တဲ့မနေ့ကတုန်းကပဲမြန်မာကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တွေကိုတွေ့ဆုံအကြောင်းကြားခဲ့ရဖြစ်ပေမဲ့စိုးရိမ်မှုတွေကတော့ရှိနေသေးပဲလို့မူဆယ်ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်အသင်းဥက္ကဋ္ဌဦးဝင်းအောင်ခန်က VOA ကိုပြောပါတယ်။
နေ့ကသုံးရက်လောက်ပြည့်တဲ့ကကျွန်တော်သုံးရက်နဲ့မနေ့မှာသူအစီအစဉ်ခေါ်လိုက်တယ်။ဒီကောင်ရဲ့ဆရာမကျွန်တော်ဒီရေမှုအဆင့်ရှိတဲ့ဒီပါရောပဲနော်။ဒီလိုပြောရတဲ့တည်ရဆိုတာမဟုတ်ပါဘူးเนาะအဲဒီတဲနောက်ပိုင်းမှာလည်းပုံမှန်အတိုင်းပဲအလုပ်ကိုဆက်လုပ်နေတယ်เนาะဒီကျွန်တော်ဒီကိုဗစ်ကာလခိတ်ဝင်ဆက်ဖြစ်ကြတဲ့အချိန်တွေမှာဒီတိုင်းပဲလုပ်လို့ရပါတယ်အဲ့တော့ကျွန်တော်ဒီလူမျိုးပြန်ဖွင့်တဲ့အချိန်မှာခိတ်ပြန်ဖွင့်တဲ့အချိန်အဲ့ချိန်တိုင်းတော့ကျွန်တော်တို့လုပ်ငန်းလိုက်ခြင်းလုပ်ပါမယ်เนาะအကြည့်ကပြောနေတယ်ကျွန်တော်တို့ကစိတ်မချရဘူးတယ်เนาะဘာပဲလုပ်လို့ပြသူလုပ်ချင်တာဒီတစ်ပတ်တက်လုပ်တဲ့အကျင့်ကြီးရဲ့ကျွန်တော်တို့စိတ်မကြုံရဲဘူးပေါ့
တရုတ်ကွန်မြူနတီပါတီဗဟုကော်မတီနိုင်ငံရေးဘူရိုအဖွဲ့ဝင်မစ္စတာရန်ကျဲချီဒီသတင်းပတ်ထဲမှာပဲမြန်မာနိုင်ငံကိုလာရောက်ပြီးထိတ်တန့်ကောင်းဆောင်တွေနဲ့တွေ့ဆုံခဲ့တဲ့ခီးစဉ်အပြီးမှာပဲယာယီရွှေ့ဆိုင်တဲ့အစီအစဉ်တွေထွက်ပေါ်လာတာလည်းဖြစ်ပါတယ်။မူဆယ်ခရိုင်အုပ်ချုပ်ရေးဌာနကလက်ထောက်ညွှန်ကြားမှုဦးမောင်မောင်တန်းကတော့မြန်မာအစိုးရတောင်းရှိသူတွေနဲ့တရုတ်အာဏာပိုင်တွေကုံသွေးရေးကိစ္စကယောဂါကိစ္စနှစ်ဖက်တွေ့ဆုံမဲ့ရက်ကိုညှိနှိုင်းနေကြကြောင်း VOA ကိုပြောပါတယ်။
ဒီဥပဒေတော်စံထားကြတယ်ဆွေးနွေးဆွေးနွေးဖို့ရရှိပါဗျ။သက်ဆိုင်တဲ့ဌာနတွေပါဖို့အတွက်ဘာလို့အဆန်းရှိထားလဲ။ရက်တော်မတမန်လေဗျ။အဆောင်ရရအများကြီးပဲဒီကုန်ကားကြီးကိစ္စရောကားမွေထွက်ပြီးလက်ဆောင်ဆောင်ရက်ပြီးဖို့နောက်ကိုဗစ်ပါကွေရောအကုန်ပါလေဗျ။
တရုတ်နိုင်ငံကမြန်မာကုန်စည်ပို့ဆောင်ရေးဂိတ်တွေကိုအရင်လိုလုပ်ငန်းတွေဆက်လုပ်ခွင့်ပြုမယ်အကြောင်းအသိပေးရနေမှာပဲ။မြန်မာကားဂိတ်တွေကကုန်ပစ္စည်းတွေကိုဒေသခံရဲတပ်ဖွဲ့ကစစ်ဆေးရရှိခဲ့တယ်လို့လည်းကုန်တယ်အတိုင်းဝန်းကပြောပါတယ်။တရုတ်နိုင်ငံအတွင်းတင်းကြပ်မှုတွေတိုးလာနေရကြောင်းကျဲကောင်မျိုးတွေကမြန်မာလုပ်ငန်းရှင်တွေကကုန်စည်ပို့ဆောင်ရေးဂိတ်တွေကိုမြန်မာနိုင်ငံဘက်ရွှေ့ဖို့ကြိုးစားနေကြပြီလို့လည်းပြောပါတယ်။တရုတ်အစိုးရအတိုင်ပင်ခံလက်ဖြင့်နိုင်ငံသားရေးဝန်ကြီးဖြစ်တဲ့ဝမ်ယီကတော့တရုတ်နိုင်ငံကနယ်စပ်ဖြတ်ကျော်ကုန်သွယ်မှုတဲ့လူဝင်လူထွက်ကိစ္စတွေပိုကောင်းမွန်လာဖို့အတွက်အဖွဲ့အစည်းအားလုံးနဲ့လက်တွဲကြိုးပမ်းလိုကြောင်းစက်မှုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20 G20 နိုင်ငံရေးဝန်ကြီးတွေရဲ့မနေ့ကတုန်းကအွန်လိုင်းဆွေးနွေးပွဲမှာပြောဆိုထားပါတယ်။မြန်မာနယ်စပ်ကုန်သွယ်ရေးစခန်းတွေမှာမူဆယ်နယ်စပ်ကုန်သွယ်ရေးစခန်းကအကြီးဆုံးတစ်ခုဖြစ်ပြီးမြန်မာကုန်သွယ်ရေးဝန်ကြီးဌာနရဲ့2018အစည်းအဝေးအရဆိုရင်နှစ်ဖက်ကုန်သွယ်မှုပမာဏကအမေရိကန်ဒေါ်လာတန်း4900ကျော်ရှိပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပေးပို့ထားတာပါ။